సాధనాలోని అసమయ ఆసక్తి విపదన కన్నీ ทีนี้ขึ้นมาตาลาเราได้เสนอเดียวมีอะไรกันเป็นคุณเนี่ยตามนี้สุดเดียวยังไงเช่นตามนี้เส้นเส้นทางที่สายงานกู้ยืมที่อะไรกูได้หนังเช่นตรงนี้ရှင်သာမဏေနဲ့ရှင်သာမဏေမရောက်ကိုရှင်တရားနဲ့ပြည့်စုံအောင်ပြုစားကြ။ရဟန္တာတွေနဲ့ရဟန္တာတွေမရောက်ကိုရှင်တရားနဲ့ပြည့်စုံပြုစားကြ။ကိလမပါပဲသာသနာတော်မှာလက်ရှိနိုင်လို့ရှိ။သာသနာတော်ဝင်သီလရှင်ဆရာကြီးဆရာလေးတို့တွေအမည်နာမကိုကသီလရှင်လို့နာမည်ပေးတာကိုရှင်တရားကောင်းမှုအမြဲတမ်းရှိရှိအဲ့ဒါကျင့်သုံးရမယ်ကိုကျင့်တရားတွေမရှိဘူးဆိုလို့ရှိရင်အညီလာမနဲ့ဘယ်လိုကြည့်ဘူးမရှိတဲ့အတွက်ကြောင့်လူတွေမှာခဲ့ရုံရှက်စွဲဖြစ်တယ်။ဒါကြောင့်ကိုယ်ကရလာတဲ့အခါနံပါတ်1အရေးကြီးဆုံးကကိုကျင့်တရားအရေးဆုံးပဲ။မြတ်စွာဘုရားခင်ဗျာတို့ကလည်းလူတွေမှာအားလုံးကိုအာလနာတဲ့ပဋိသေရပုဂ္ဂိုလ်ကြီးဖြစ်စေ၊ပပတဲ့ပုဂ္ဂိုလ်ကြီးပဲဖြစ်စေ။လူတန်ဖို့ဆိုတာကိုယ်ရှင်တရားပေါ်မှာမူတည်ထားတယ်။ဒါကြောင့်မို့လို့တုံ့တန်ပြီမှာဆိုလို့ရှိရင်ကိုယ်ရှင်တရားပြီးသွားပြီ။ကိုယ်ရှင်တရားမရှိဘူးဆိုလို့ရှိရင်ရှင်းတို့နဲ့ရရှိနိုင်တဲ့အရေးအတွေ့အကြုံတွေရရှိနိုင်မှာပေါ့။ဒါကြောင့်မို့ကိုယ်ကျင့်ဒီလားဓမ္မအရေးကြီးတယ်သီလဆိုတာလည်းအတိတ်ပဲဒီတော့ဒီနေ့အချက်အချာမှာသီလရဲ့အတိတ်ပဲကိုသီလနံတမာနာနဒီလိုပဲသီလဆိုတာတမာနာနကောင်းစွာထားတယ်ဘာတွေကောင်းစွာထားရမလဲဆိုလို့ရှိရင်မသိတော်တဲ့ကာယကံမှုတွေမဖြစ်ရအောင်သိတယ်တဲ့ကာယကံမှုတွေဖြစ်အောင်နိုင်ငံစဉ်းသုံးပြီးကိုယ်မှုကိုကောင်းဆောင်ထားလူရည်နေတဲ့အညာတုံးတဲ့လူဆက်ဆံပြီးတော့စကားပြောဆိုကြအဲ့လိုပြောဆိုတဲ့အခါမှာလည်းအကြည့်ကြီးတဲ့စကားမျိုးပြောတတ်အောင်နှုတ်နဲ့ပတ်သက်ပြီးစီကံချက်ပြီးကောင်းဆောင်ထားကိုယ်နဲ့လို့ဒီနှစ်ခုကိုကောင်းစွာထားတယ်ကောင်းစွာထားတယ်ဆိုတာအပြစ်မရှိရအောင်ကောင်းရွချမ်းသာလေးရရှိခြေခံကြရတယ်။ဒါကံမှုနဲ့ပတ်သက်ပြီးတော့လည်းခြေကြီးတဲ့ဝစီကံမှုနဲ့ပတ်သက်ပြီးခြေကြီးတဲ့ကာယကံမှုနဲ့ပတ်သက်ပြီးတော့အကုသိုလ်မဖြစ်ဘူးဝစီကံနဲ့ပတ်သက်ပြီးအကုသိုလ်မဖြစ်ဘူးဆိုတဲ့အနေအထားပြီးတော့သီလကိုပေါ့။နောက်ပြီးတဲ့တတိယကသီလနာဥပဒါနာသီလဆိုတာဆောင်းထားတာဘာလို့ဆောင်းထားတယ်ဆိုလို့ရှိရင်မြတ်စွာဘုရားကပြောရတယ်လို့ပဲတန်ဖိုးရှိတဲ့ခြင်းသေးစီဟာတိမ်ကြီးရွှေွက်ထဲမှာကြီးနိုင်တယ်ဆိုတော့ဘုရားတဲ့ကုသိုလ်တရားတွေဟာလည်းသီလရှိတဲ့ပုဂ္ဂိုလ်ထံမှာကြီးနိုင်သီလမရှိဘူးဆိုလို့ရှိရင်တန်ဖိုးရှိတယ်ကုသိုလ်မကြီးနိုင်အဲဒါကြောင့်တန်ဖိုးရှိတဲ့ကုသိုလ်တရားတွေကိုဆောင်းထားတာတိလာဆောင်းထားတိလာဆိုတဲ့ကုသိုလ်တရားရှိလို့သမာဓိဆိုတဲ့ကုသိုလ်တရားနဲ့ပညာဆိုတဲ့ကုသိုလ်တရားနဲ့ဒီကုသိုလ်တရားတွေဟာယူကြပျက်စီးမသွားလို့တည်ထက်နေတာလို့ဒီနေ့ပြောတာအဲ့တော့ပြောမယ်ကျမ်းပြန်ပြောမယ်ဆိုလို့ရှိရင်တိလာဆိုတဲ့ကာယကံရည်ကြီးအောင်ဝစီကံရည်ကြီးအောင်ကာယကံနဲ့ပတ်သက်ပြီးတော့အဖွဲ့မရရင်ဖြစ်အောင်ပစီကံနဲ့ပတ်သက်ပြီးအဖွဲ့မရမဖြစ်အောင်ဆိုပြီးဒီကုသိုလ်တရားတွေကိုသင်္ကေတဆောက်ရှောက်မှုဓာတုဝါရဲ့တန်ဖိုးပဲကုသိုလ်တရားနဲ့ပြည့်စုံပြီဆိုလို့ရှိရင်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ယဉ်ကျေးသူလို့ပြောတာကဗာမလူတွေကယဉ်ကျေးမှုဆိုတာနဲ့ပတ်သက်စံပြေမျိုးထားပြီးလို့ပြောကြတယ်ယဉ်ကျေးမှုဆိုတာဘာလဲပြေမျိုးပြောကြတယ်ဟုတ်ညမာလူမျိုးတွေရဲ့ရည်ရည်မှုအခြားဘာသာအခြားလူမျိုးတွေရဲ့ရည်ရည်မှုရည်ရည်မှုဆိုတာကဒီခုနဲ့ဒီလူညီမှုမရှိကြဘူး။အဲဒီလူညီမှုမရှိတဲ့ရည်ရည်မှုတွေဘုရားရဲ့ဒေသနာတော်ရရှိတဲ့ရည်ရည်မှုဆိုတာက ကိုချင်းတရားနဲ့ပြည့်စုံရင်ရည်ကြီးတယ်ကြီးရည်ရည်ကြီးစုံရှိတော့ကိုရှိကံနေနဲ့ပြောတာအတိကိနဲ့ကာယကံနဲ့အတိကိနဲ့ဆိုကြီးရည်ရည်ကြီးစုံတော့မရှိဘူးအများနဲ့ဆက်ဆံတဲ့နေရာမှာဘုရားကံနဲ့ဆက်ဆံတာမဟုတ်ဘူးကာယကံနဲ့ဆက်ဆံတယ်ဝစီကံနဲ့ဆက်ဆံအဲ့လိုကာယကံဝစီကံဒီမှာခုရင်ကျေးနေပြီဆိုလို့ရှိရင်ကိုချင်းတရားနဲ့ပြည့်စုံနေပြီဆိုရင်တကယ်ကဘာမှာအရင်ကျေးဆုံးပုဂ္ဂိုလ်လို့ပြောကြတယ်တခြားဆံနေတဲ့တမ်းတော်ကြီးပြောစင်မလို့ဘူးကိုချင်းတရားနဲ့ပြည့်စုံရင်ရင်ကျေးတယ်သိဝေးတယ်ဆင်တန်းခြင်းနဲ့တန်ဖိုးရှိတယ်ဒီလိုပြောဒါတိလသုတ္တဆိုတာအမှန်တန်ကျေတဲ့သုတ္တဆိုတာအခွင့်အလောင်းကောင်းပါဒီသုတ္တဆိုတာကဒီနေ့ဘုရားမြတ်စွာဘုန်းတော်လို့တရားမှရထောင်းကားနေတဲ့အခိုက်အတန့်ခေတ်အခါဖြစ်ပြီးပဲဒီသုတ္တဆိုတာနဲ့ပတ်သက်တာလို့ရှိတယ်တရားမှကျမ်းဥနာဝရှိတယ်ကိုတရားနာဖို့တရားစတဲ့ကိုဘုရားတရားဟောတဲ့တရားတော်ကြီးခဏခဏကြားတယ်ကိုသိတဲ့ရည်ရှိပါတယ်။ကျမ်းနာတာဟာသင်ယူတာပဲဖြစ်ပါတယ်။ရှိခိတဝဆိုလို့သင်ယူတာလေးကိုအားလုံးသုတ္တကိုတောင်းတယ်။ကြားတယ်လို့ရှိရင်မှတ်မိသွားတယ်။အဲ့တော့ကျမ်းနာမှုဆိုတာဒီသုတ္တတိနာနဲ့ပြည့်စုံပြီးတဲ့နောက်မှာသမထမှာအရေးကြီးတဲ့အရေးတွေးတရားပဲသို့တော့သုဒ္ဓကိုတော့ကတ္တချက်ထားမှာတီလာတယ်တော့ကတ္တချက်တွေရှိတယ်ပေါ့ဘာလို့ဆိုရင်ဒီအကြောင်းဆိုလို့ရှိရင်ငါးပါးတီလာဉာဏ်ဉာဏ်ကဥပ္ပစာနဲ့အခါကြလို့ရှိရင်7ပါးတီလာ7ပါးတာသရနဲ့ဝေတီလာရှင်နေရှင်နေဆသာဝရ7ပါးတီလာသောအရေရှင်နေဆသာဝရ7ပါးတီလာသံဃာရေဆိုရင်နေဆတာဝရ7ပါးနေဆဝါဒဆဝါဒိကိယတေကဘု95ဆတဲ့စင်တာမေလူကျင့်တဲ့ကိုကျင့်တရားတွေဒီတက်မှာအကျိုးရံသံဃာရေဆိုရင်128တေတေကဘုကဆဂရေကိုရောင်တော်တေကဘုဒါရီကမကျင့်လို့ရှိရင်ပြည့်ပဲကျင့်လို့ရှိရင်တော့အကျိုးပဲအဲ့လိုတိလဆိုတာကတ္တကလေးရှိတယ်လို့ပြောလို့ရသုတ္တကြတော့အဲ့လိုကတ္တရှိတယ်။ဇာဝနာဝနေရာလည်းရှိရင်ရှိနေများလည်းရှိရင်ရှိတယ်။ဘယ်လိုပဲရှိရှိတရားဓမ္မဆိုတာတပါဒတခါထားပဲဇာဝနာဝရှိပြီ။သူဇာဝနာဝရှိတဲ့တလုံးတပါဒတခါထားကျဲအဖြစ်ပဲလေးနဲ့တည်ကြည်သွားလို့ရှိရင်ဒီသုတ္တရဲ့ဆောက်ဆောင်တဲ့အမြဲတမ်းမမြင်ပါဘူးဇာတာဘုဆိုတာအမြဲတမ်းအရေးကြီးဖယားနဲ့ပြည့်စုံတာဘုရားကလဲရင်ဇာတဲ့ပုဂ္ဂိုလ်ရဲ့သုတ္တမရှိပဲနဲ့ဘက်ကိုယ်လေးမမြင်နိုင်ဘူးသုတ္တမယပညာကျမ်းနာမှုကိုအခြေခံပြီးတော့ကျမ်းနာမှုကထောထောလိုက်တဲ့အသိပညာမျိုးစေတမယပညာဆိုတာဘုရားကောင်းနေမှာပြန်ကျမ်းနာမှုကိုအခြေခံပြီးတော့ရတဲ့ပညာမှန်တယ်ကဒုက္ခမယပညာပဲဒီလိုစီကားမှာမကြားဘူးပဲနဲ့ကိုယ်ပိုင်အတွေ့အကြံပေါ်မှာဘူတည်ပြီးတော့ဖြစ်တဲ့စေတမယအဲ့ဒီစေတမယပညာဆိုတာဘုရားကောင်းမှုကိုဉာဏ်ဒီလိုဆိုတော့ဉာဏ်နဲ့တာဝကတွေအားလုံးသူကပြန်ကြည့်တယ်။စိတ္တရိပုဂ္ဂရာပညာဖျားပြီးရင်တော့ပညာဖြူချင်ဆုံးမြန်မာဆိုဖို့ပညာရည်ရွယ်ချက်ဆုံးဖို့အဲဒီစိတ္တရိပုဂ္ဂရာပညာတောက္ခဘာလို့ဆိုရင်ရှင်းမြင်တဲ့ပညာရပါရှင်းအပ်သည်ရှိတယ်ခရာလေးကိုကြားနာတယ်သူတတ်ဆိုတာပုံမှန်အခြေခံပါအဲ့ဒါတော့ပဲခရတိလေးပါးရှိတဲ့ခရတိမှာလေးပါးတော့ပြည့်ပြည့်စုံစုံမဟုတ်ဘူးခရတိနှစ်ပုဒ်နှစ်ပါးနဲ့တည်းတယ်ခရတိတစ်ပုဒ်မှရှိတယ်နှစ်ပါးခရတိနဲ့တည်းတယ်အတိအကျပုံနေသွားအဲ့ဒါကြောင့်ကုတ္တဆိုတာသလုံးပြပါတာကစားအမြဲတမ်းတန်ဖိုးရှိတယ်လို့ပြောတာအတိအကျဖွဲ့နေစေ ရေမာဟိရုပ္ပဘောတေတံကြည့်တုံထားတယ်တော့မြတ်စွာဘုရားကဘာဟောတယ်ဆိုတာကိုအကျဉ်းချုပ်ဟောတယ်အကြောင်းကိုဖြစ်ပေါ်လာတဲ့အကျိုးတရားတွေထိုအကျိုးတရားတွေရဲ့စစ်မှန်တဲ့အကြောင်းတရားအဲ့ဒီနှစ်ခုပြောရစရင်ဒုက္ခသစ္စာနဲ့ဒုတိယသစ္စာအဲ့ဒီနှစ်ခုရှင်းပြောလိုက်တာရှိသေးတယ်အမြင်ကြီးရှင်းသွားတယ်မှန်ကန်တဲ့အမြင်တစ်ခုရမှားရတဲ့အမြင်တွေတော့ဆုံးမနိုင်တန်တရားတွေကျင်းသွားသောတာပန်ဖြစ်တယ်ဆိုတာအမြင်မှန်ရတာနဲ့တန်လျာခင်းတာစာလုံးပြောရင်တော့ဒိဋ္ဌိနဲ့ဝိသေသခရယ်ဒိဋ္ဌိဆိုတာမမှန်ရင်မြင်နေတာဒိဋ္ဌိဝိသေသဆိုတာတန်လျာတရားတော်နဲ့ပတ်သက်ပြီးတော့မမှန်ရင်မြင်နေတာကိုပြန်လိုက်တော့အမှန်မြင်သွားတယ်အမှန်မြင်သွားတဲ့ပုဂ္ဂိုလ်မှာတန်လျာဆိုတာဘုရားရှိအဲ့တော့မှန်မြင်ရင်းနဲ့တန်လျာသိရင်သက်သက်ပါမှုကိုရည်ရွယ်အဲ့ဒီလိုရနိုင်တဲ့အဲ့လိုရတာတဲ့ဒီသက်သက်ပါမှုကိုရည်အဓိကအရေးကြီးနေရဘာဘုံမှာအခြေတည်လို့ဆိုသုတ္တဘုံမှာအခြေတည်တယ်ဒါကြောင့်မို့ဈာန်တော်ကိုသင်ယူဖို့ဆိုတာသိတံမှုရှိတယ်ဂရတိဘုက္ခဆာပြီးဈာန်တော်ကိုသင်ယူဖို့တံဖို့အမှန်မှရှိတယ်လို့ဒီတရားတို့ဘုရားမြတ်စွာဘုရားသာသနာတော်ရဲ့အကျိုးပေးရတာမြတ်စွာဘုရားဟောတဲ့ဓမ္မခန္ဓာပေါင်း7000ကျော်တဲ့ဓမ္မခန္ဓာပေါင်းတို့လောက်ရတယ်ဓမ္မခန္ဓာရဲ့အခြေအနေတို့လောက်သိပြီလေဆိုတာလေဇာတ်နာဝရှိအောင်အမှန်တကယ်အနေနဲ့အလေးနဲ့သာသိယူရမယ်ဗုဒ္ဓဘာသာအရေးကြီးတယ်ဒီကံတိဒီဘုက္ခတိလည်းနေမိမိရဲ့ဘဝကိုကြည်ကျဲကြောင်းလဲသွားစေအသိဉာဏ်တွေမြင့်မားသွားစေနိုင်တယ်။အဲလိုမျိုးပဲတာမန်လေးနဲ့ဆိုလို့ရှိရင်ဒီလိုအဆင့်ပြုတ်ရအောင်လို့အဲဒါကြောင့်အင်္ဂုတ္တရတိရဲ့သောတာပုဂ္ဂိုလ်ကတော့သာမေသိဝီဆိုတဲ့ကတရားနာတာပဲဖြစ်ဖြစ်စာသင်တာပဲဖြစ်ဖြစ်ဖြစ်ဖြစ်ဆိုတော့ဘယ်လိုလုပ်ရအောင်တရားနာလို့ရှိရင်နာပြီးပြီးသွားလို့ရှိရင်အကျိုးတလောက်ရမှာမဟုတ်ဘူး။အဲကြောင့်မြတ်စွာဘုရားကခေါ်ထားတယ်။ကိုနားရဲ့ရောက်လာတဲ့မြတ်စွာဘုရားဟောတဲ့တရားနဲ့မာပြီးတဲ့။အဲ့ဒီတရားတော်ကိုပထမနားရဲ့ကြားလိုက်ရင်မှတ်သားလိုက်ရင်မှတ်သားပြီးပါတော့မှာဝစ္စတာဖရိစီတာနှုတ်နဲ့အလေးချက်လက်လုပ်ပြီးလို့ယူပါမမေ့ပါနမောတတရတယ်ဝစ္စတာပြိစီတာနှုတ်ကရတယ်လို့လည်းပြီးတယ်ဆိုတော့ဒီလိုရောက်ဆင့်တဲ့မနတာလူပိခိတာစိတ်နဲ့အဖန်မှန်တတ်တဲ့ဒေတုစင်တာဓမ္မလို့လို့ရှိရင်ကသူတ္တမပြည့်စုံနံပါတ်1ပထမအဆင့်ကကြားလာရမယ်ဒုတိယအဆင့်ကဒုက္ခနဲ့ဖြစ်နိုင်အောင်မြတ်မလူဝိဖြစ်ပြီးပါဠိလိုလို့ရှိသို့တော်ဘုရားဟောတရားဆိုရှင်ယသောဘုရားဟောတာဒီသနာတော်ကဝစ္စတာပြိစီတာနှုတ်နဲ့ပမာဏနဲ့လေးခြင်းဆိုပါလို့ပါဠိလိုသဗ္ဗတောနာမရူပသမေယတ္တနတ္တိမမန်ယေအတ္တရာသနာတော်စတိတောဝိဘိကုယေဒီကံတော်လေးကအရှင်းမြင်တဲ့အသိဉာဏ်လေးကိုပေးဆောင်တယ်။ဒီကံတော်လေးဒီဘုံနဲ့ပဲတန်လျာဝိက္ခာလို့တောင်းတယ်။ဒုဋ္ဌရဲ့တန်ဖို့မတန်ပါချီ။လူကြောင့်ဟောတဲ့ဒီလေးပုဂ္ဂိုလ်ဒီမှာပဲဟောဒီကံတော်လေးဒီဘုံနာလဲရတယ်။အနာကအရှင်းရောက်ပါလေဆိုတာဇာဝနာရှိတယ်။သာသနာ့ဘဝတိရရှင်ဆရာကြီးဆရာလေးသာသနာ့ဘဝနေရတဲ့ဉာဏ်တော်လေးစေတံဒီကာရလေးကိုကြားမှုထားတယ်နှုတ်နဲ့လည်းလေ့ကျင့်တယ်စိတ်နဲ့လည်းအခါမှန်ချက်ချက်လေးကိုစဉ်းစားတယ်နောက်ဆုံးအဆင့်ကဘာလို့ဆိုဒိဋ္ဌိညာသုတ်ပတိပြီးတာအတိဉာဏ်ဖြင့် ထိုးထွင်းသိမြင်ရမယ်။စသည်ဖြင့်ယူခြင်းရဲ့နောက်ဆုံးမှာအဲဒီကျမှာနောက်ဆုံးနေ။ဘာတဲ့တဲ့နံပါတ်၁ဆရာစီကကြားနာတာဒါသိယူတာ။သိယူပြီးတဲ့အခါမှာဝစတာပြေစီတာတို့နဲ့ယူခတဲ့စီပြေစီရမယ်။နောက်ပြီးဘနတာလူသိကိတာစိတ်တဲ့ကာမန်တတ်တယ်ဒေဝေဥတ္တိအောင်ကြိုးစားဒိဋ္ဌိယတုတ်တိကိုကြားတဲ့အသိဉာဏ်ဖြင့်ဆိုရင်းဒိဋ္ဌိထိုးထွင်းနေပြီ။ဟောခုနကတည်းကလေးကိုပြန်ဆင်းစားကြည့်သဗ္ဗတောနာမရူပတုနေယတ္တလက်ချိမမနိတ။ဒုရိယဒုရိယဘောဆိုတာယုံနေတဲ့နှမျိုးတည်းဖြစ်တယ်။ဒီယုံနေတဲ့မျိုးတွေပေါင်းဆက်ထားတယ်ဒီရေခန္ဓာတို့ဒီယုတ်နာဆိုရက်သဘာဝတရားပေါ်မှာတမ္မာအားဖြင့်ခရားခေါ်တဲ့တရားကိုမကြားဘူးလို့ရှိရင်ယုတ်နာဆိုတာကမှအသိဉာဏ်ဖြစ်အသိလာပြီးတဲ့အခါမှာလည်းရှစ်ဆက်လောက်မှာပါလို့ဆိုဒီတုတ်တန်ဒီမှာခေါ်ထားတာအရှင်ဘုဂ္ဂမတဲ့ယုတ်နဲ့နာနဲ့ယုတ်နာယုတ်တရားနာတရားပေါ်မှာနာဟာဆိုရက်ပြေတာသိပ္ပံကိုချိန်ခတ်နေရှိသည်ဆိုတော့ဘုဒ္ဓဘာသာရှိတဲ့ရုပ်တဲ့နာမ်ဒီပေါ်မှာပြေတာဟုတ်ရှိလို့ပြောတယ်အဲ့ပြေတာဟုတ်မရှိဘူးဆိုတော့ဘုဘကမရှိတယ်မဟုတ်မရှိအောင်တော့ဘာလို့မရှိလဲပြေတာဟုတ်မရှိအောင်တော့ကိုယ်ကိုယ်စဉ်းစားကြည့်ကိုယ့်ရုပ်ကိုယ်ခံပေါ်မှာပြေတာဟုတ်ရှိနေသေးတယ်လားမမှန်ကြီးတာနာဟာဆိုရက်အသေးကြီးရှိတာယုံနဲ့ကိုယုံနဲ့တာသူ့ဘာဝအနေဖြစ်ရငါဟာဆိုတဲ့အတွေ့ငါတဏှာဆိုတဲ့အတွေ့ရှိတယ်အဲ့ဒီအတွေ့တွေလုံးဝမရှိတော့ဘူးဆိုလို့ရှိရင်ပြင်းချတဲ့ပုံဖြစ်တယ်အတ္တဒါသနာသောစတိဒီယုံနဲ့ဆိုတာသာဝရရှိနေမှာလည်းမဟုတ်ဘူးသာဝရဖြစ်နေမှာလည်းမဟုတ်ဘူးအကြောင်းတရားကြောင့်ဖြစ်ပေါ်လာပြီးတော့ဆိုင်ရာကြောင်းများမရှိသူတိုင်းတာရပျက်စီးသွားပဲချုပ်နေပါအဲ့လိုချုပ်သွားတဲ့အခါလူတွေကယုံနာတရားဖြစ်လာတဲ့အခါတွေကအလိုတွေလည်းတယ်ချုပ်သွားတဲ့အခါတွေပောက်ကနေဖြစ်ကြတယ်ဒါလူတွေကအလိုဖြစ်တယ်တဏ္ဍပုဂ္ဂိုလ်တွေမှာအလိုဖြစ်ဖြစ်လာတဲ့ယုံနာကိုကဟာလို့ပြေတာသိပိုက်လိုက်တယ်ဆိုယုံနာတရားကိုသိပိုက်ထားတဲ့အချိန်ခေတ်မှာပဲကြောင်းလဲပျက်စီးသွားတယ်မြဲအိစ္ဆာတော်ဝင်ရကြောင်းလဲပျက်စီးသွားတယ်ကိုအဲ့ဒီကြလို့ရှိရင်တောကကြီးဖြစ်ပြီးတော့ရှိုက်ကြီးနေနေနဲ့ဥပန်စင်းရတာဒါအများကြီးတကယ်ဘုရားမြတ်စွာဘုရားရဲ့တတိဟာဘုရားမြတ်စွာဘုရားတားတော်ကိုဤကိုဆိုတာချတာဒီဒီယုတ်တရားနံတရားတွေပေါ်မှာငါမလို့ဆိုရင်ပြန်တာဘုရားမရှိဘူးသူတဘာဝလေးရမမြဲတဲ့သဘောတွေကချုပ်ပြပျက်စီးသွားလို့ရှိရင်အစိုးရရဲ့ဘူးဒီအဆင့်ရောက်သွားလို့ဆိုလို့ရှိရင်ဒါအမှန်တန်ကြီးချပဲခြေလေးကိုရပါအောင်အဲ့ဒီအဆင့်ရောက်တည်ကြည့်ပါတို့ကြိုးစားရမယ်ဆိုတော့ဟောဒီကာလာလေးကိုကြည့်လို့ရှိသေးတယ်ဒီအဆင့်မရောက်သေးလို့ဆိုရင်ဒါမပြည့်စုံသေးဘူးလေဒီဒါကြောင့်မျက်စောပြားကတောတာလူတွေကတော့ကိုနားလေးဝင်လာသောတာလူရတာကိုနားလေးဝင်လာတဲ့တရားအခုအားလုံးရဲ့နားထဲမှာဝင်သွားပြီးသဗ္ဗောနာမရူပတ္တိယန္တနာချင်းမှာမှန်ရတယ်အတ္တသာနာပေါင်းစတိဒီရှိရတဲ့အခြေအနေအဲ့ဒါလေးကိုဝဇ္ဇတာပြေစီတာနှုတ်နဲ့လည်းအေးချင်းလုပ်တယ်မှတ်မိတယ်လို့မပြေအောင်လို့လည်းမဒတာဘူးပိတိကစိတ်နဲ့ပမာဏကြံတွေ့တဲ့ဒိဋ္ဌိရဲ့တုတ်တိဝိဒါကြတော့လောက်ဆုံးတော့သိဉာဏ်နဲ့ပိုင်ပိုင်နဲ့သိရဲ့လို့ပြောရပြီးသိအဲ့ဒါလို့သိအောင်သင်ထားတဲ့ဘုရားတရားဆောင်တဲ့တရားဓမ္မတွေမိမိသိဉာဏ်မရင်းချက်သေးဘူးမရင်းချက်သေးလို့ဒီဘဝမှာထူးခြားတဲ့အသိဉာဏ်ကြီးမရသေးဘူးဘက်ကိုယ်ကမရသေးဘူးဆိုလို့ရှိရင်မဝေးတော့တော့နာမဝါချောင်းနိုင်တာထူးခြားတဲ့အဲ့ကိုယ်ကိုမရဘူးလားသို့တော့ရရပြီးတော့ တိဗေမစင်တာကိုအတိဉာဏ်နဲ့ထိုးထိုးထွေးထွေးတိဗ္ဗာန်ကိုဆိုဒီအဆင့်ကိုပြေးမှာပေါ့။အဲ့တော့မြတ်စွာဘုရားဟောထားတဲ့တရားဓမ္မတွေရှင်းခိရှင်းခါခါလာတော့ဘယ်ပုံပဲဒီခွဲခြားတယ်။ဒီနေ့ခိခွဲတယ်တုတ်ဝီဝိဓမ္မာဆိုပြီးလက်ကတော့ဘုံကြီးနဲ့ခွဲ။ဒီကမရှိပါတာယုတ်တာဧဟုတ္တရာခုတ်ကဆိုပြီးဤကေသာရနဲ့ခွဲတယ်။ပါဠိတော်တွေကိုထိုးထိုးပါဠိတော်တုတ်တန်တွေကိုလေ့လာကြည့်ရဆိုလို့ရှိရင်မြတ်စွာဘုရားလက်ထက်တုန်းကပါဠိအမျိုးအစားခွဲထား၉မျိုးရှိတယ်။တခါမှာနဝေကသတ္တသန္တနာလို့ပြောလို့တော့သို့တော်တစ်ခါကြည့်ရဆိုရင်မြတ်စွာဘုရားဟောတဲ့တရားတွေအမျိုးအစား၉မျိုးရှိတယ်။အဲ့ဒီ၉မျိုးဘုန်းကြီးတွေကရနိုင်တယ်များခုလိုခွင့်ကောင်းကြီးကျုံးနေတဲ့အချိန်ရာမြတ်တည်ယူဖို့ဤဤရဲ့သရဏလေးကိုထည့်ထားအမြဲတမ်းရည်ကြည်ထည့်ထားတဲ့တရားတွေမိခြင်းမိတော်နဲ့ရောက်ပါမှာမဟုတ်ဘူးကျုံးပြီးဖို့ဆင်းရဲခြင်းအဲ့ဒီတရားကိုမျိုးကဘာလဲဆိုရင်နံပါတ်1အတုဒ္ဒဒီတုဒ္ဒဆိုရင်ပါဠိစကားမြန်မာလိုတုဒ္ဒကိုပြန်ပြောသောဇရာရှိမင်္ဂလာတုတ်မှာတုတ်တုတ်ဆိုတဲ့နာမည်ခေါ်တာပေါ့။နံပါတ်၁ကပုဒ္ဒနာတုတ်၊ဘာနာရကနာတုတ်။အဲ့ဒီတုတ်ကဆိုတဲ့နာမည်နဲ့မှတ်တမ်းပြထားတဲ့ဒေသနာတွေကိုတုတ်တာခေါ်။ခေရဆိုတာခေရဆိုတာမြတ်စွာဘုရားဟောတဲ့ခါမှာအကျဉ်းဝိဟောတာတဲ့စုံကြီးရဆိုတဲ့စကယ်ပြေပါတယ်လို့ဂါထာဆိုတဲ့စီကံချက်နဲ့ညီရည်သားထားတဲ့အချင်းကြီးထားတဲ့ကြည်ယာပုံစံမျိုးတွေပါခေါက်တယ်တပတ်တော်နာမလူပတ်မေယတနာတိမမရည်သားစာရှစ်လုံးစီရှစ်လုံးစီကပ်ရည်ထားသူကာနာလို့ပါအဲဒီဆိုမြတ်နဲ့ကာနာသူပေါင်းနေတဲ့တုတ်တန်လေးကိုခေရလို့ခေါ်တယ်တုတ်တန်ခေရဝေယကရဏတဲ့ခါခါကြံမပါပဲနဲ့ဆိုမြတ်တဲ့တဲ့ခေါ်ထားတာဒီလိုဆက်ကြလို့လို့ဆိုမီယတဲ့ဟောထားတာမျိုးဆိုဝိယကရဏဒါဘုဒ္ဓဆက်တဲ့ဒီဘုမ္မာပါရီသတ္တေသပါဏဝိယကရဏတဲ့ဝိညာဏလေးဆိုစကားပါဝိယကရဏဂါထာမပါဘူးဆိုမီယတဲ့ဟောတာဒါတင်ဒီလေးကလည်းစာပေမျိုးစာပေနောက်တစ်ခါဂါထာပဲတုတ်တာခေယဝိယကရဏအဲဥဒါနာဣတိဘုရားဂါထာဥဒါနာဂါထာဆိုတာတော့အခုပြောတဲ့မေနာတို့ကပါတဲ့ဂါထာလေးပေါ့ဂါထာမျိုးစုထေရဂါထာကျေရီဂါထာအစားဂါထာနာမည်နဲ့အကြောင်းအရာတွေရှိတယ်။နောက်ဥဒါနာဥဒါနာဆိုတာမြတ်စွာဘုရားဥဒါန်ကြီးလိုက်တာအစားကျမ်းစာတွေဥဒါန်ကြီးလိုက်ဥရံကျူရာဆိုတာဉာဏ်နဲ့နှလုံးနဲ့မှမဆံ့လို့နှုတ်ကပြီးထွက်လာတဲ့စကားပေါ့။ဉာဏ်နဲ့နှလုံးနဲ့မှဝန္တာကြည်ညူးလုံးလို့ဖြစ်စေ၊တာဝေကစိတ်ပြင်းထန်လုံးလို့ဖြစ်စေ၊ဥဒ္ဒံစကားဆိုခေါ်လာတယ်ပေါ့။အဲဒီဥဒ္ဒနာဆိုတဲ့ဥဒ္ဒံစကားရဲ့ဘာလဲ။စာပေပြောစားတဲ့မှာရှိတယ်။တိတိဘုဒ္ဓကဒါအိဒီဘုဒ္ဓကဆိုတဲ့ဈာန်တာတတ်တတ်ရှိ။ဈာန်တာအစအမြဲတမ်းဣတိဝုဒ္ဓေဒီစကားလုံးနဲ့စတာလို့ဣတိဝုဒ္ဓေကဆိုတော့ဒီကျမ်းစာရဲ့တမိုင်းကြောင်းကိုပြန်ကြည့်ရတယ်ဘုသူရဲ့ဒီမှတ်တမ်းလေးလို့ဆိုလို့ရှိရင်ဘုဟုခေါတာမိဒီကသာဟောဒီပိယကြီးရဲ့အလို့ကြီးခုဆုံးတရာလို့ခေါ်တယ်အမျိုးသမီးကြီးရဲ့မှတ်တမ်းအဲ့ဒီခုဆုံးတရာအမျိုးသမီးကြီးကသာဟောဒီကနန်းတော်သူကြီးပိယကြီးဆိုတော့အပြင်ချက်ဖို့လို့ကျောင်းတော်လေးတိုင်းသွားဖို့လို့မလွယ်သည့်အတွက်ကြောင့်သူတို့ရဲ့အလိုကြွေအဲ့ဒီအမျိုးသမီးကိုကျောင်းပို့လို့ပြီးနေစတဲ့ညတရားနာတင်သူကနန်းတော်ရောက်တဲ့အခါပြန်ဟောအဲ့လိုဘုရားတရားသွားတာနေစတဲ့မှာတော့ပြန်ဟောသူပြန်ဟောတဲ့စာပေလေးကိုစုထားဣတိဝုဒ္ဓကအဲ့ဒီဣတိဝုဒ္ဓကစတာဓမ္မပဒထဲမှာဧကန္တမအတိတ္တဘုဒ္ဓဝါဒေသံသုံးတော် ဥထေနာပရလောကသာတိပါပံအခါရိယံဆိုဓမ္မပရတေမှာလည်းဒီကံလေးပြည့်ရဲ့အဲ့ဒီကံလေးကတိတိဘုဒ္ဓကအခါရိယံဓမ္မတန်လေးမှာသာဆရာကောင်းတဲ့ခန္ဓာလေးဧကန္တမအတိတ္တံဘုဒ္ဓဝန္တိသံသံဝစီတ္တံဆိုတဲ့တရားလေးကိုကြော်လွန်ပြီးတော့မမကစကားတွေ၊ဘုရားစကားတွေပြောနေတဲ့ပုဂ္ဂိုလ်ပြောနေတဲ့ပုဂ္ဂိုလ်တယောက်တန်ရာခီးကြီးရတယ်မတကြံပြန့်နေသေးတဲ့ပုဂ္ဂိုလ်တယောက်ဘုရားဆိုတဲ့ပုဂ္ဂိုလ်တယောက်သူမလုပ်တဲ့အကုသိုလ်ဆိုတာမရှိဘူးအဲ့တော့လေပြောခြင်းအဖြစ်အပြစ်ကိုဒီကံတာပေါ့နော်လေတတ်မှာတော့မောက်တာအကောင်လုံးတယ်ဒီလိုဆိုတာအဲ့တော့လည်းအာမဒံမြည်ကြီးရဲ့ဆိုတာဒီကံတာမျိုးပြော။ဟောအဲ့ဒါပိဋိဝုကလည်းကုဒနာပိဋိဝုကစာတကဆိုတာဇာတဆိုတာမြတ်စွာဘုရားတိတ်ဘဝမှာဖြစ်ခဲ့တဲ့အကြောင်းများကကဆိုဟောပြော။အတိတ်ဘဝကဖြစ်ခဲ့တဲ့ဇာတ်ကြောင်းတွေကိုပြန်ဟောတာဇာတကဒီစကားဇာတကတွေကအားစကားတွေဆိုပြီးတော့ဒီကစုထားတာရှိတယ်လို့သူတို့တော့လည်းဒီမှာလည်းဇာတကတွေပါသူတို့ဇာတကဆိုတဲ့နာမည်လည်းမဟုတ်ဘူးဆိုပါစို့မဟာသုတ္တနာတုတ်လို့ဆိုတာဘုရားတော်မဟာသုတ္တနာဆက်ကြံကြီးဖြစ်လို့အကြောင်းအရာကိုပြန်ဟောတာနောက်ပြီးတော့ဝေလာမဘုဆိုတာဘုရားတော်တော့ဝေလာမဘုနိုင်ဖြစ်တယ်ဝင်အကြောင်းအရာကိုပြန်ဟောတာဒါလည်းဇာတကတွေပဲပါဠိတော်ရဲ့မှာပါတဲ့ဇာတကတွေအဲ့ဒီဇာတကတွေကလည်းဘဝမှာသင်္ကန်းဆံကြည့်ဖို့တိတိတိနဲ့ပြတာပုဂ္ဂိုလ်တူတူရဲ့အတွေ့အကြုံကျန်တဲ့ပုဂ္ဂိုလ်ကနာလူပြီးတဲ့ပုဂ္ဂိုလ်ရဲ့အတွေ့အကြုံဘဝသင်္ကန်းဆံကြည့်ပြီးတော့စိတ်ကြံကြို့အထုံးတယ်ဆိုရင်ကိုယ့်ရဲ့တန်ဖိုးရှိတဲ့ရတဲ့တရားမှာပဲအဲ့ဒါလိုမလုပ်ဘူးဆိုရင်တော့ရမယ်ဘော။ဘယ်ရာဝတ်ဖြစ်ဖြစ်သူ့အလုပ်စတိုးတွေရောက်ရမှာမဟုတ်ဘူး။လောကလူတွေရောက်ချင်ကြတယ်သူကတော့ပါရမီယူသေးတယ်ပါရမီကဟိုမပြောသည်ရင်းတယ်လို့ရင်းနာမှာမဟုတ်ဘူးနော်ဒီပါရမီယူသေးလို့ဆိုတဲ့ပုဂ္ဂိုလ်ကပါရမီမဖြစ်လို့ရှိရင်ญาတိရမှာလည်းမဟုတ်ဘူးပါရမီရင်းနာမှာလည်းမဟုတ်ဘူးနော်ကိုလုံးနေတဲ့အတွက်ကပါရမီအလုံးလုံးနေလို့ရှိရင်သူ့ဘာသူပါရမီရှိတာညာအဲမရှိနေတဲ့သူကပါရမီကအလိုလျောက်ရမှာမဟုတ်ဘူးပါရမီဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့အလိုလျောက်ဒါရင်မြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့အလုပ်ကဘာလဲလို့ဆိုခုတိလဆောက်နေတာဒါမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့အလုပ်။တိလရှိနေတယ်ဆိုတာကိုတိလကိုဖြူစင်အောင်ဆောက်ထိနေတာကိုဒါပါရမီရှိနေတယ်လို့ပြောအောင်။ဒါနကောင်းမှုတွေလုပ်နေပါရမီရှိနေတာပဲ။တရားနာနေသုတဖြစ်ပါရမီရှိနေတာပဲ။ဘာပါရမီလို့တရားနာပညာပါရမီ။အသိဉာဏ်တွေတိုးတဲ့ဉာဏ်တော့တာ။ဒီလိုသဘောပေါက်တယ်။အဲ့ဒီလိုမဟုတ်ဘူး။ဒါလေးတွေမလုပ်ဘူးဆိုလို့ရှိရင်နောက်ဝလည်းဒါဖြစ်ဖို့အခွင့်အမှန်တမ်းနဲ့တော့ဖြစ်ဖို့ရင်ရှိတယ်။သူ့ဘာလို့ပါရမီဆိုတာလဲရင့်လာမှာမဟုတ်ဘူး။ဒီဘဝကိုမရိုးစားတဲ့လူရှင်နောက်ဝကျဒီလေဝေးသွားပြီဆိုတာ။ဘာဖြစ်လို့လဲဆိုအခွင့်အရေးဆိုတာကမှာအခွင့်အရေးဆိုတာကမှာဆိုတော့ဘုရားရဲ့ခန္ဓာတော်ကရှေ့ရောက်နေတဲ့ရောက်ဆိုတဲ့နာမည်နဲ့ပေါ်လာတာရှိလူလောကမှာဒီတယောက်ချင်းသာအခွင့်အရေးရှိတာဉာဏ်နဲ့ရှိအောင်အခွင့်အရေးရှိတာလူလောကမှာလူလောကရောက်နေတဲ့ပုဂ္ဂိုလ်ရဲ့အခွင့်အရေးဆုံးဖြတ်နေတဲ့ပုဂ္ဂိုလ်ရဲ့များတယ်ပေါ့။တဏှာထဲမှာရောက်ပြီးအခွင့်အရေးဆုံးဖြတ်နေတဲ့ပုဂ္ဂိုလ်ကများ။ရှင်းပြီလောကမှာဘုရားခွင့်နေတယ်။တတဝါတရားမှာဘယ်တော့ဖြစ်နေလဲတော့ဖြစ်အဲ့ဒီရောက်နေတဲ့သူကဘုရားတရားသာရမှာလေဆိုလို့နာဝင်ရပါမလားမရပါဘူ
း
ဘုရားဘုခွင့်ရေးဆုံးဆုံးနေပြီပါရမီရောပြီပါလားပြ
ီပါပြ
ီသူ့မှာဘာပါရမီမရှိသီလဆောင်ဖို့လည်းချင်းချင်းမဆောင်နဲ့ဒါနလုံးလို့လည်းမဖြစ်နိုင်နော်ရှင်းရုပ်ခါဘုရားယေဇောဘုရားရှင်းရုပ်ခါကိုဟောတာလည်းရှိရှိခံမှန်းကြည့်ဖို့ရတယ်ဘာရုပ်ပါလိမ့်မှာဟောတာလည်းရှိစေတနာနဲ့သင်တို့သိက္ခာကောင်းတယ်လူ့ဘဝရတဲ့သိက္ခာကောင်းဘုန်းကြီးတို့တွေကကိုယ့်ကိုယ်ကိုကောင်းတယ်လို့ခံပြီးအချိန်မှတ်တင်တာနော်အဲ့တော့မြတ်စွာဘုရားရှင်းပြတယ်ငယ်ရဲဆိုတာရှိတယ်တဲ့တို့လူ့ဘဝရောက်လာတဲ့အခါမှာစေတနာရှိမျက်စိကမြင်တဲ့အခါမှာ လူချင်းတရားအာယုံတွေမြင်ရတယ်မလူချင်းတရားအာယုံတွေမြင်ရသို့တော့မြင်ရတယ်လူချင်းတရားအာယုံတွေကအများဘူးလား မများပါဘူးဗျာနော်ကိုကြိုက်တာတွေမြင်ရတယ်များဟုတ်နေရတယ်တော့အဲ့ဒီလူလူချင်းတရားအာယုံဆိုတာလည်းခုမှမရှိဘူးတဲ့ကြည့်လိုက်ဆိုရင်မနေချအာကန္တမနေတဲ့ဆရာကြောက်လန့်ဆရာအဲ့လိုအာယုံကြီးတွေမြင်ရတယ်ဒီအရက်ကခွင့်ရင်းပြီးတော့မျက်စိရမြင်ရတဲ့ကြာမှာကြောက်စရာလောက်စရာစွာလူသွေးရေရတန်ရဲ့အမယ်လေးတို့လေးအော်ဖြစ်ပြီးတော့ဒုက္ခရောက်နေတဲ့ညီဝင်ကြီးကိုကြူကြတာကြည့်နိုင်မှာ
မရှိ
ပါဘူး။ဒီကလေးရောက်လို့ရှိရင်အဲ့ဒီညီဝင်ကြီးကိုရှိတယ်။ကြားတဲ့အတန်ကြီးကအတန်ဆိုးအတန်နဲ့ကြီးရတဲ့အော်ဖြစ်နေတဲ့ညီညီလေးအတန်လေးပဲကြားမယ်။အခုကတည်းကခီကြဆန်လေးဘာလေးဒီလိုတာယာတဲ့ဆန်လေးတရားဆန်လေးကြားမှာမဟုတ်ဘူး။ဟုတ်ကဲ့ကဲတော့ကြားတဲ့နေရာမှာအခွင့်အရေးကြီးဆုံးနေလိုက်တာငယ်ရအောင်နှာခေါင်းကအနတ်တော်လေဒီမှာမွေးကြိုက်တဲ့အတန်းကြီးမျိုးစုံရှိတယ်ပန်းရဲ့အတန်းကြီးရေဒီဝေးအတန်းကြီးရေအနတ်မျိုးစုံမွေးကြိုက်တဲ့အတန်းကြီးငယ်ရလို့ရှိရင်ဒီအတန်းမျိုးတစ်ခုမှမရှိဘူးတဲ့နှာခေါင်းပိတ်ချက်စရာအနတ်ကြီးကြီးပဲငယ်ရအောင်လျာနဲ့ဒီမှာကောင်းတဲ့အရာတွေရှိတယ်သို့တော့ငယ်ရမှာဆိုလို့ရှိရင်ကောင်းတဲ့အရာတွေဆိုမရှိခန္ဓာကိုယ်အကြည့်တွေနဲ့ပတ်သက်လာလို့ရှိရင်လည်းဒီလူမျိုးလူလောကရောက်နေတဲ့ပုဂ္ဂိုလ်ဟာဟုတ်လားဟိုတက်တာရဲ့အနေထားမျိုးတွေအများကြီးနေနေရတယ်ပေါ့အဲ့ရဆိုလည်းအီးဆက်ဆက်ထိုင်နေရဆိုလည်းအီးဆက်ဆက်ဝတ်တဲ့ကိုယ်ကလေးလည်းအီးပြုတ်ပြောဟောဝတ်လို့ရတယ်ပူလို့ရှိရင်အီးရလေးဝတ်လို့ရတယ်အီးတဲ့ကလွေးလာလေးဝတ်လို့ရတယ်နေရာလုံးလ
ား
ဘယ်ရတယ်အဲ့ဒါကြီးလုံးဝမရှိဘူးအကြည့်အတွေ့ကလည်းအလွန်ဆင်းရဲတဲ့အကြည့်တွေပဲရှိနေတယ်။ဆိုတော့ငရဲ့ဒုက္ခမတမ်းမကြီးနေတဲ့ပုဂ္ဂိုလ်ဖျားပွင့်နေတဲ့အချိန်လွတ်လွတ်ပြီးတော့သူ့မှာပါရမီချစ်ကိုခွင့်လန်းဆုံးကြည့်တော့ဒါဟုတ်၈ယောက်တည်းကအ၈ယောက်တည်းကတယောက်ပဲခွင့်ရရပြီးအခုလို၈ယောက်တည်းကပါဝင်ငယ်ယောက်တည်းပုဂ္ဂိုလ်ကခွင့်ရရတော့ဆုံးရှုံးနေတယ်။နောက်တစ်ခုကခွင့်ရရဆုံးရှုံးနေတယ်လို့တရားဝင်တရားဝင်နေတဲ့အချိန်မှာတိရစ္ဆာန်ဖြစ်ပါရင်အဆုံးပြုံးတယ
်
ဆုံးပြုံးတယ်ဆုံးပြုံးတယ်နောက်ပြီးတော့တိတ္တာဖြစ်လို့ရှင်ရဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုဆုံးပြုံးတာဆုံးပြုံ
းပါ
အတုရကေဖြစ်သွားတဲ့ပုဂ္ဂိုလ်တွေကိုဆုံးပြုံးတာဆု
ံးပြုံးပ
ါငရဲ့တိရစ္ဆာန်တိတ္တာစာပေရဲ့မှာတော့တိတ္တာကိုတပည့်မှာမှတိတ္တာကိုတိတ္တာအတုရကံကိုဖဲတော်နေတယ်သောတာပန်လေးတွေမှာပေတာလို့အခုလည်းအပေလေးပုံကိုဖွဲ့ဝင်နေအပေ၃ပုံပဲဖွဲ့ခဲ့။ကြီးအဲ့ဒီ၃ယောက်ငရဲ့ပုံရောက်နေတဲ့ပုဂ္ဂိုလ်၊တိရစ္ဆာန်ဖြစ်နေတဲ့ပုဂ္ဂိုလ်၊ပြိတ္တာဖြစ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တော့အခွင့်အရေးဆုံးပြီ။ဘယ်လိုမှဒီဖျားနေရတော့ကြားနာမရအောင်ဘူး။ဘုန်းကြီးတို့လည်းခုရနေတဲ့အခွင့်အရေးမျိုးသူရှင်းဘူးလို့ပြောတာနော်။မှန
်ပါဗျာ
။အဲ့ဒီလိုနားရှင်ကြည့်လိုက်လို့ရှိရင်ဒုသိကံကောင်းပါလားဆိုတာမျိုးကိုယ်ပြောပြင်ရှားပြီ
ပ
ြင်ရှားပါဗျာပြင်ရှားတယ်ခုချိန်မှာပဲငရဲရောက်နေတဲ့ပုဂ္ဂိုလ်တွေသိတာချင်းစီပုဂ္ဂိုလ်တွေတိရစ္ဆာန်ဖြစ်နေတဲ့ပုဂ္ဂိုလ်တွေရှိတာဧနောကဒီယုတ်ကြည်ဖြစ်တဲ့အတိညတ်ဘုံနန္ဒီဖြစ်တဲ့အရုပကမဘုံရောက်နေတဲ့ပုဂ္ဂိုလ်အတိဖြစ်မရှိသည့်အတွက်ကြောင့်တရားနာလို့မရဘူးနာမပါသည့်အတွက်ကြောင့်တရားနာလို့မရဘူးရှိအဲ့ဒီတတန်းရှိပြီးတော့ဘုရားဆိုပြီးဖွင့်တော်တယ်တွေ့တယ်တွေ့လို့မရှိနိုင်တဲ့ပုဂ္ဂိုလ်မျိုးကြီးတော့အခွင့်အရေးဆုံးတာ
ဆုံးပါဘုရားအ
ဲ့ဒီရောက်အခွင့်အရေးဆုံးနေပြီအော်နောက်တစ်ခုကတော့ဒီဘုရားတရားနဲ့အမတန်ဝေးလံတဲ့တောင်းတဲ့စံတော်ဘယ်လိုမှဘုရားလံတရားလံဒီလိုမကြားနိုင်တဲ့ဘုရားစီရဲ့ရောက်လာနိုင်သတင်းတော်မကြားရတဲ့အဲ့ဒီတန်မှခေါင်းနာတဲ့အရာမျိုးမှဒီတော့ဖြစ်နေဆိုပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာဒီတရားလမ်းကြားမှာကြား
တယ
်ပါဗျာသူလည်းဆုံးဖြတ်မှာနောက်တစ်ခုရတော့အေးဘုရားဟောတရားဘုရားနဲ့တော့တွေ့ပါရဲ့တိုင်ရဲအသိဉာဏ်ကတော့ပြည့်နေအသိဉာဏ်ကတော့မရှိဘူးပြောလို့နားနဲ့နိုင်ဆောင်မရှိဘူးဆိုရင်ညောအဲ့ဒီပုဂ္ဂိုလ်တော့တရားရဲ့တိတ္တနာကိုသိပါသိပါဗျာ
ဒ
ီပုဂ္ဂိုလ်လည်းဆုံးဖြတ်နေတာပဲဟောနောက်တစ်ခုကတော့ဒီအသိဉာဏ်လည်းရှိပါရဲ့ဒါပေမဲ့အယူဝါဒကမှားရင်းနေမှားရင်းတဲ့အယူဝါဒက တရားဓမ္မအပေါ်မှာပြည့်မြင်နေတဲ့ပုဂ္ဂိုလ်လက်ရှိနေတယ်။အဲ့ဒီပုဂ္ဂိုလ်ရောတရားဓမ္မရဲ့နေတာကသိပါလား
။သိပါပါဗျာ
။ဒီပုဂ္ဂိုလ်ရဲ့ဆုံးပြီလား။အဲ့ဒီပုဂ္ဂိုလ်ဆုံးတယ်လို့လောကမှာလူတွေဖြစ်တဲ့အသိဉာဏ်ရှိတဲ့မှန်ကန်တဲ့အမြင်ရရှိတဲ့သို့တော့တရားမပွင့်ဘူးဆိုရင်ရောဒီပုဂ္ဂိုလ်ကအခွင့်အရေးဆုံးဘူး။ဆုံ
းပါဗျာ
။ဒီအခွင့်အရေးဆုံးနေတာဟောရှိတာအခွင့်အရေးဆုံးနေတာ။အဲ့တော့အခွင့်အရေးရတာကဘုရားပွင့်တဲ့အချိန်မှာဘုရားတရားဟောတဲ့အချိန်မှာယတ္တိညာရှိတဲ့လူသားလည်းဖြစ်တယ်မှန်ကန်တဲ့ဒီဘဝလည်းရှိတယ်ဆိုခုခုကြီးလူတွေရနေတဲ့အဒီအခွင့်အရေးပဲဟုတ်ကဲ့
မှန်ပါဗျာအ
ဲ့ဒီရနေတဲ့အခွင့်အရေးတစ်ခုကိုစားကတောက်တာအိတ်ကပျော်တာပါးကနဲ့ဒီတန်ဖိုးမရှိတဲ့အရာတွေပေါ်မှာအချိန်ကြီးဖြုံးပြီးတော့ဒီဆုံးပေါ်ရမယ်ဆိုလို့ရှိရင်နောက်တဲ့ဒီဒီကိုအခွင့်အရေးကိုပြန်ရမယ်လို့ပြောရနိုင်ပါမှာမပြောရ
ပါဘူးခင
်ဗျာဘယ်လိုလဲဘုရားเนาะဒါကြောင့်မလို့အခွင့်အရေးကိုစူးစမ်းတာအဲတော့ရမယ်ကတော့ကရသော်ပြန်ကခုခေါင်းကတရားဓမ္မကိုပြန်ဆက်ပြောစာရကအဘုဒ္ဓတ္တမအာဝေယဘုရားကြီးကျောင်းပြောတာအဘုဒ္ဓတ္တမဝိရဏဒေဝငယ်ကြီးကြီးတွေပေးတာကျင့်တဲ့တဲ့လူဘေးရောဆက်ဆက်နေတာဘုရားအဲ့လိုဘုရားမြတ်စွာဘုရားတရားဓမ္မတွေကိုတလုံးပဲသိသိတပါတာပဲသိသိတတ်တဲ့ရာအချိန်ရှိရှိမှတ်မှတ်သားသားနာပြီးတော့အချိန်ကြီးအခမ်းအနားချက်ချက်လေးနဲ့ထားပြီးတော့စဉ်းစားဆင်ခြင်သုံးသပ်ပြီးလိုက်နိုင်ခြင်းသုံးဖို့ပါလေအဲ့လိုပြောလို့ရှိရင်ဘုန်းကြီးတွေဒီစာပေကရတဲ့ကျိုးကျေးဇူးခံအောင်ပါတယ်เนาะဒီတော့လူကတော့ဆိုပါမြတ်စွာဘုရားဟောတာမြတ်တမ္မာချိန်လက်ဆက်ကောင်းတာဒီလိုရှိအခုလိုဘုရားဟောထားတဲ့တရားဓမ္မတွေကိုအလေးနဲ့ရှားပြီးတော့နှုတ်နဲ့လည်းရအောင်ဆောင်းနေစိတ်နဲ့လည်းသမ္မာတ္တဆင်းရဲသောတဲ့အသိဉာဏ်နဲ့ချိုးရသိတယ်အဲ့ဒီအသိဉာဏ်နဲ့ချိုးရသိထားတဲ့ဒီတရားဓမ္မတွေအခုလိုတရားဓမ္မအာယုဆိုင်ဒီဘုရားဟောတဲ့တရားဓမ္မတွေသိယူထားတဲ့ပုဂ္ဂိုလ်ပြောပါရမီမရည်သေးလို့တော့အဋ္ဌဉာဏ်ကအစ်မမီသေးလို့ဒီဘဝဒီခန္ဓာမှာဗာတရားတွေမှာမရပဲနဲ့နော်ဒီဘဝဒီစားတိတ်သွားတယ်မိစ္ဆေပြောတယ်တိတ်သွားတယ်ဆိုကုသိုလ်ကောင်းမှုအရာသူကလက်ပြီမှာတော့ဖြစ်တယ်နော်အေးလက်ပြီရောက်သွားပြီဆိုလို့ရှိရင်ကြည့်အခွင့်အရေးလာပြီဒီတော့အသိခဲ့တဲ့အခွင့်အရေးလက်ပြီမှာလာဘယ်လိုလာလို့ဆိုဒီဘဝမှာကျိုးကျိုးစားစားတင်ထားတဲ့အတွက်ကြောင့်လက်ပြရောက်တဲ့အခါကျဒီတင်ထားတဲ့စာတွေကပြန်ပြီးတော့ဥတ္တန်တွေမှာပေါ်လာတယ်ပြန်မှတ်ပြီလားခဏကကျုပ်တဲ့ကာလမျိုးလို့သာဝတ္တောသာမလူပတ္တိယသနတိမမေသူအချင်းချင်းထက်ထက်တင်ထားတဲ့ဒီစာတွေကဟိုလက်ပြတဲ့အခါကျတော့သွားပြီးတော့အလုပ်တွေကနှုတ်ထဲမှာရလာပြီးတော့သွားပြီးမြင်လာမြင်လိုက်တဲ့အခါမှာအိဉဏ်နဲ့စဉ်းစားစဉ်းစားကြည့်လိုက်တတိပေါ်လာမှနေနေတယ်အချက်ချင်းပြန်ပြန်ပြန်ရပါမယ်မှာဒါသာတင်ရခြင်းရဲ့အကျိုးဒီဘဝမှာမရတော့မှပဲစာတင်ထားတဲ့ပုဂ္ဂိုလ်တယောက်ဒီနတ်ဖြစ်တဲ့အခါကျလို့ရှိရင်ဒီတရားတွေကသူ့အိဉဏ်နဲ့မှာပြန်ပေါ်လာနေတယ်ဩနာတာနဲ့တိုင်နဲ့သူ့ဟာတရားမျိုးတရားမျိုးရပါဘူးဒါနမတရားနဲ့အကျိုးနော်အကယ်၍သူအလိုအမြောက်ပေါ်မလာဘူးဆိုရင်ပေါ်လာတဲ့အကြောင်းတွေတော့ရှိသေးတယ်။နံပါတ်၄ကဘလို့ပေါ်လာနိုင်လို့ဆိုလို့ရှိရင်တကူအကြီးပတ်နဲ့ပြည့်စုံတဲ့စိတ်ရဲ့တကူပါပါလေးနဲ့ပြည့်စုံတဲ့ဉာဏ်တော်တွေပါ။ဉာဏ်ပါရကနတ်ပြည်ကိုကြွပြီးတော့တရားဟောရတယ်။ဒါအရှင်မဟုတ်ကံမဒီကနတ်ပြည်ကြွပြီးတရားဟောတာဝိပါဒဝိပုစုပြီးတော့ပတ်တမ်းရှိတာပဲ။ရှင်မောဂလနာအမြဲတမ်းလက်ပြတ်တော်မူတရားဟောလို့ရှိတယ်။ဇာတိပုဂ္ဂိုလ်တွေကဟောတာရှိပါပဲမှတ်တာမရှိဘူးလား။တကွေးဒီပတ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကလက်ပြတ်တော်မူတရားဟောတာ။အေးခုနကလူကြီးမှစာပေတွေကိုကျူးစာသင်ပြီးတော့လေ့လာတော်တဲ့ပုဂ္ဂိုလ်ရပါတဲ့။လက်ပြတ်ရောက်သွား။သူ့လူတယောက်တော့ဒီတရားတွေသူပြန်ပြီးတော့မပေါ်ဘူးတဲ့မမှတ်ဘူး။သို့တော့တကူးရှင်ဖြစ်တဲ့ရဟန်းတော်တော်ကနတ်ပရိသတ်မှာလာတရားဟောတဲ့အခါအဲ့ဒီကြလို့ရှင်ကသာဓာရီမာသင်္ခါရစာတွေပဲလို့ဆိုပြီးတော့တိညာချက်ချင်းပေါ်လာတယ်။ပေါ်လာပြီးတတိရှိတာမှနေနေတယ်တရားပြန်ပြန်ချက်ချင်းရပါမယ်လို့ပြောတယ်။ တော့ဒါကစာသင်ရခြင်းရဲ့ဒုတိယအကျိုးကျေးဇူးလေဒါဘုရားကိုယ်တိုင်ဟောတာဆိုရင်ယုံမှန်တယ်ချိပေနဲ့တလုံးဒီပါကကစပြီးတော့အလေးထားပြီးစဉ်းစားသုံးသပ်ထားလို့ရှိရင်တစ်ချိန်တစ်ခါမှာပြန်ပြီးဒီအသိတည်းပေါ်လာမှာမင်းနော်ကောင်းပြီအဲ့လိုဒုက္ခရှင်ယဟန်တော်ဘာကဒါတရားဟောတာမျိုးမရှိဘူးဆိုရင်ဘယ်လိုပေါ်လာနိုင်သေးလို့ဆိုတော့လက်တွေကလည်းခါရခါလက်ဓမ္မဂိတကရှိတယ်နော်လူကြီးကသင်ထားတဲ့စာရင်သောတာပန်လူတွေကလည်းအနာဂတ်တို့ကလည်းသောတာပန်လူတွေကလည်းအနာဂတ်တွေကလည်းအဲ့ဒီမှာလက်ပြီမှာရှိနေတဲ့အခါသူတို့ကလည်းတရားဟောတယ်အဲ့လိုနတ်ပိတ္တတဲ့မှာတရားစကားဟောလို့ရှိရင်ခေါဏကစာပေကိုအရင်းနဲ့ထားပြီးသင်ယူခဲ့တဲ့ပုဂ္ဂိုလ်အဲ့ဒီတရားနားလိုက်နိုင်တဲ့ဒီတိုင်းလဲကိုယ်အမှတ်ရပြီသူလည်းတရားလူကြီးများဉာဏ်ဉာဏ်ကြီးရပါလေဒါတတ္တိယကျိုးကြည့်စတုဒ္ဓကျိုးကျေးဇူးကြတော့သူကသူအလိုလျောက်နဲ့တရားဓမ္မတွေကပေါ်လာအဓမ္မတိပုဂ္ဂိုလ်ကချက်ညက်ဆုံးပုဂ္ဂိုလ်ပြောရပါမယ်နော်သူကသူအလိုလျောက်ပေါ်လာနမတိပုဂ္ဂိုလ်ကြတော့ယန္တိရတရားနာပြီနမတုပုဂ္ဂိုလ်ကလည်းသာသာပြောင်းနေတရားနာနမတိပုဂ္ဂိုလ်ကြတော့အဲ့လိုနာလာတော်မရသေးတဲ့သူကြတယ်မှာဖြစ်တယ်ဆိုသူနဲ့တကယ်ချင်းလူ့ဘဝကစာသင်ပေါ်စာသင်ပဲ။လက်ပြည့်သူရောက်လာတဲ့အခါကျတော့ခေတ္တကချင်းတို့လူ့ဘဝကဘုန်းကြီးတို့ကတရားရှင်ဘဝကတော့ဒီစာလေးကြက်ခဲ့တာဆိုမြေမှန်ပြည်လာနဲ့ချင်းချင်းပြောကြတဲ့အခါဒီတရားတွေကိုပြန်မှတ်ရပြီးတရားဉာဏ်နဲ့ရောက်အောင်နေပါလေ။ဒါအေကုတ္တကမြတ်စွာဘုရားဟောတဲ့သောတာပန်ကစာသင်ချင်းအကျိုးကျေးဇူးကိုပြောနော်။အဲ့တော့တရားမှကိုလာယူပြီးတော့မှမသာသာသင်ထားတဲ့သုတ္တရဲ့တန်ဖိုးအမြဏမှရှိတယ်အမြဏမှကြီးပါတယ်ဒီဘဝမှာတရားတို့ပြန်ပြန်ရအောင်အမှုနိုင်လေဘူးဆိုလို့ရှိရင်လာဘဝမှာအထူးတရားနဲ့တရားတို့ပြန်ပြန်ဇရကူနဲ့ရတယ်လို့ပြောလူမပြောနဲ့နတ်ပြည်သားလို့ဆိုရင်အခွင့်အရေးပြည်သူတွေကသိအရေးကြီးတယ်ဟောအလုံးကြောင့်ရတယ်နဲ့မြတ်စွာဘုရားကအိုသင်္ခါတိုင်းကခေတ္တလာဆိုတဲ့ရေကန်ကြီးနဲ့ဘုရားဟောပိဋကတ်ထဲမှာဘုရားဟောနေတဲ့ချိန်ရေကန်ထဲကအားလေးကောင်ကုန်းပေါ်ခုံးတဲ့ခုံးခဲ့တာပြီးဘုရားဟောတဲ့အတန်လေးကိုကြားသိတာတော့မဟုတ်ဘူးကောင်းဆိုလို့သိဘူးတို့တော့ပိဋကတ်ဆိုတာအန္တရာယ်ရှိတဲ့အတန်လားအန္တရာယ်မရှိတဲ့အတန်လားကျင်လာတဲ့အတန်လားမေတ္တာကရုဏာရှိတဲ့အတန်လားအန္တရာယ်ပြီးတဲ့အတန်လားဆိုတော့တော့ဒီနော်အဲ့တော့ဘုရားဟောတဲ့တရားတန်လေးကိုအာရုံပြုပြီးစင်ကြည်ယူနေတဲ့အချိန်အနန္တလာပြီးတော့ရောက်တဲ့မာယာသာကသူ့ကောင်းအောင်ပြည်ညာနဲ့ထောက်ပြီးတော့ဖိလိုက်တာမသိဘဲနဲ့ဖိလိုက်ပြီးတော့အဲ့ဒီခါလေးကဒီခါလေးတေဆုံးသွားဘုရားအတန်လေးပေါ်မှာစင်ကြည်ယူနေလို့တေလို့နှပ်ပြရကြည့်စင်ကြည်ယူနေလို့တေနှပ်ပြရမြတ်စွာဘုရားကဘုရားတော်မှာဟောတာရှိတယ်စိတ်တည်တန်ကြီးလေးတည်ဒုက္ခတိပဖြစ်ခဲ့ခါအဲ့ဒါကြောင့်မို့တတိထားစိတ်ညစ်နေလို့သိလို့ရှိရင်ငဲတာဒုက္ခတိဝင်ရောက်တယ်စိတ်ညစ်တယ်ဆိုတာရှိယောဂပြုလို့စိတ်ညစ်တယ်ယောဂဝိရဏခံရလို့စိတ်ညစ်တယ်ဒီခါလေးမှာသိတယ်မသိဘူးသိတယ်ကဘယ်လိုသိမှမသိဘူးနော်တချို့ကျတော့ယောဂပြည့်ထန်တော့ဟောဟိတ္တိတရားကမရှိဟုတ်လားအဲ့လိုအဟိတရားရဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်စိတ်မကျင်းရဲ့တွေပါဝိရဏမခံနိုင်လို့ဒေါသတွေဖြစ်ပြီးတရားလို့ရှိရင်ဒုက္ခတိပါတိခေခါမကောင်းတဲ့ဘဝရောက်နိုင်တယ်ဟုတ်ကဲ့စိတ်တွေဝိတုတ်တွေသူကတိပါတိခေခါစိတ်ကလေးကြီးပြီးတော့လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးစိတ်ကလေးကြီးနေလို့တွေသွားလို့ရှိရင်ဒါတော့အောင်းရင်ပြီးရောင်းတယ်ဒီဘာလေးကြီးလိုက်ဒီဒုက္ခခံစားရရဘူးဘုရားဟောတဲ့တရားတန်တွေပေါ်မှာအာရုံပြုစေမီကြီးနေလို့ဒီပါတည်တော့တယ်တည်တယ်လည်းမြင်အောင်ပါဘာသူတို့မှအခြားရှိတယ်မဟုတ်ဘူးအဲ့ဒီစေမီကြီးတဲ့ဘုရားတရားပေါ်မှာအာရုံပြုတဲ့တန်တွေအတန်ပေါ်မှာအာရုံထားမိတဲ့ကြီးမှုတဲ့စေမီနဲ့ပြေးပါအဲ့ဒါလေးနဲ့လက်ပြရောက်တယ်ဆိုလက်ပြရောက်သွားတာလည်းဟာရုံကပရိသေစိတ်ကဥပိ္ပခာတန်ဒီနာအာဟိ အာဟုတလာဝိရေဥပ္ပဒါတိဥပ္ပဒါတိရတ္ထဆေဆိုတာဘာပါဘာဟုတ်ရှိဥပ္ပဒါအားနေတဲ့ဆေဆိုအသိဉာဏ်ဆိုတာမျက်နှာနဲ့ဆေဥပ္ပဒါနေကြတဲ့ဒိဋ္ဌိဆေအဲ့ဒီနေကြတဲ့ဒိဋ္ဌိဆေရှိနေတဲ့တတ္တဝါကောင်းပါဘုရားဟောတဲ့တရားကိုခိုင်ခိုင်နဲ့အသိဉာဏ်သိရှိပါမှာရှိ
ပါဘူ
းဘယ်လိုမှရှိအဲ့ဒီဘဝရောက်ရင်ဖယ်ဆုံးလို့နာတယ်သို့တော်သူကလက်ပြရောက်ပါလေလက်ပြကိုတော့သူစိတ်ချယူရမယ်ပဲလက်ပြရောက်ပါလေလက်ပြရောက်ပါတဲ့အခါကလေးစိတ်ကကြောက်ပါပြီနတ်ရဲ့ကလေးစိတ်ကမဟာဝိဘက်စိတ်ရဲ့အခုဖြစ်ပါမှာမဟာဝိဘက်ဇာတော်အပြင်လက်ပြကဉာဏ်တန်ပြေမဟာဝိဘက်ဉာဏ်တန်ပြေဆိုတဲ့ပရိသေစိတ်နဲ့ပြည့်စုံတယ်တိရိပ္ပိတ္တိညတိကျတော့ဉာဏ်အမှန်တရားချက်ကြည့်ဖားခဲ့တဲ့ဒုက္ခဝါဒကဒီဒုတိယဝါဒကအရင်ဝါဒကတော့ဖားခဲ့အဲ့ဒီကဉာဏ်တော့မရှိဘူးသို့တော်လက်ပြရောက်တော့လက်ပြတဲ့နေဘာဝိပဲ့တဲ့တဲ့ပြီးတဲ့နေဒီလိုက်တဲ့အခါမှာသူ့အကြည့်ဉာဏ်တန်ဖြစ်သွားဒါကိုဥပနိတိယသမ္ပတ္တိလို့ခေါ်တယ်တိရိပ္ပိတ္တိဒီလိုက်တော့ချက်ချင်းမှသူစဉ်းစားတယ်ဘာပဲဘဝလာတာလို့ဆိုတော့ဖားဝါတာလေအခုကြောင့်ပါဒီဒီလိုစိတ်တွေရတာပဲတောင်းရင်တတ်ပြီမှာဘုံမိမှန်ကြီးနဲ့နတ်တိတစ်ချောင်းချမ်းရံနဲ့ပြေးတတ်တယ်အဲ့ဒါလိုဘုံမိမှန်ကြီးရဲ့ဖြစ်ဟောဘုရားပြားဟောနေတာကြည်ကျူးတဲ့စိတ်တွေနဲ့ရမတမ်းကျေဥ်ကျင်တာကောင်းတယ်ဆိုဘုံမိမှန်ကြီးရောချမ်းရံနေရောဘုရားစီတစ်ခါတည်းဆင်းလာပြီးချိန်မပြောင်းဝဲနဲ့ဘုရားဟောတာတော့ကျေးဇူးတင်လို့ဒါတော့ခုနကအခါရောအသိဉာဏ်နဲ့ခုနလာဖြစ်တဲ့အသိဉာဏ်နဲ့တန်ွားသွားပြီပေါ့။ယေရှုဘုရားကသူ့ကိုတရားဟောလိုက်တယ်။တရားဟောလိုက်တာနဲ့လည်းသူကတော့တော်တော်များဖြစ်သွား။ပြုတ်ဝင်ပြီးတော့တပ်ပြီးပြန်သွား။ဒီသူချင်းဟာလို့တန်ွားလေးတောင်းမှလည်းဒုတိယဘဝမှာအဲ့ဒါကမြင့်အစတဖြစ်ပြီးအပေကပိတ်ပြီးတော့တကယ်ချမ်းသာဒုက္ခရသွားနေတာပဲဒုတိယပိတ်ကဘုရားတရားရဲ့တရားတော်ကိုအရှင်ကြီးသိချတဲ့ပုဂ္ဂိုလ်ကြီးကြောင်းကြောင်းအနတ်တော်ရှိနေတဲ့ပုဂ္ဂိုလ်ကြီးကျေနပ်လိုက်တဲ့ဉာဏ်တဲ့ပုဂ္ဂိုလ်ဘယ်မှာမရောက်ဖြစ်ရှိနေတာလဲပုဂ္ဂိုလ်အားလည်းရှိတာပေါ့နော
်မှန်ပါဗျာ
အေးကြည့်လေဒီလိုသုတ္တဆိုတာကအာမမတိတဲ့တရားကနေစပါတိရပုဂ္ဂိုလ်ချင်းကြောင်းအခုလည်းနတ်ဘဝရောက်လာတဲ့အခါမှာစာပေသင်ချားလို့ရတာနဲ့စာပေအတိတွေနောက်ဘဝမှာလည်းဒီလောကုနဲ့ပြီးပါမယ်ဒါကြောင့်မို့ဒီဘဝရောက်သင်ချားတဲ့ပုဂ္ဂိုလ်ဒီလက်တော်ကြာကတရားဟောတဲ့အခါမှာဓာတာလေးတစ်ခုခေါ်လိုက်တာနဲ့အကုန်သောတာပတိမေသောတာပတိဘုရားနာမည်နဲ့အနာဂါမိဘုနာဂါမိနဲ့အနာဂါမိဘုအရတ္တနဲ့ရတ္ထဘုဆိုတထိုင်နဲ့မလေးဝပေါ်လေးဝအစစ်စစ်တက်ပြီးတော့ရဟန္တာဖြစ်အောင်ဖြစ်သွားတာနော်သို့တော်ဖြစ်စဉ်ဆိုတာကြော်လို့မရဘူးနော်ဖြစ်စဉ်ဆိုတာကြော်လို့မရဘူးဘုန်းကြီးတို့ဒီအခုဒီတရားဟောနေတဲ့ဝိပဿနာဆောင်အရင်တော့အင်းများမှာစာအုပ်ပေါင်းကြီးရှိတယ်အဲ့ဒီစာအုပ်ဒီပေါင်းလို့ကဘုန်းကြီးတို့ဒီမှာ6နှစ်လောက်ဆက်နေတာကဒီရောက်စနေနာရီညဒီချိန်မှာဆိုင်ရဆရာတော်ဘုရားကြီးကဒီဒီကြောင့်ပေါ်လာတဲ့နေတော်ဆရာတော်ကြီးစီမှာပဲသင်္ကန်းဖို့ဖြစ်တယ်အဲ့ဒီတော့ကပုဂ္ဂိုလ်ကိုခုချိန်မှာပြန်ပြေးရှိမယ်ဆိုလို့ရှိတယ်အဲ့ဒီမှာမဇ္ဈိမနတရားဝဲတွေတရားနာရမယ်သုတ္တတွေဉာဏ်ကြီးရဆရာတော်ကြီးကလည်းပို့ပေးတယ်ပို့ပေးတယ်ဩဝါဒတွေပေးတယ်ညာကြီးကြောင်းနာပါရှိတယ်အဖေကြီးကဆရာတော်ကြီးကဟောတာပြီးရေဓမ္မကြီးကဆရာတော်ကြီးကအုပ်ဝေးကိုဟောတယ်။တခါတရားထိုင်ပြီးဘွာဘက်ကလာဆိုရင်တရားထိုင်ပြီးဆရာတော်ကြီးရဲ့တရားဟောတယ်။အမြဲတမ်းဟောတာတရားကြီးဒီလိုနာရအဲ့ဒီနာရတဲ့ဟာအဋ္ဌမတ္တမရှိငယ်ငယ်ကဒါမှမဟုတ်ငယ်ငယ်ကဒီကြောင်းပါနေတဲ့အချိန်ဆက်နေတာတရားကြီးဒုက္ခနဲ့ဒီစကားကိုပြောအောင်စာရင်းကျက်ရတော်ကိုသိသိစေစေစီရလူငယ်လူငယ်တွေဆိုတော့ဟိုအဲ့ဒီမှာအမှန်ကတော့ဒီကြောင်းမှာတရားထုတ်ရင်နေလို့မပေးဘူးပြင်စားပြီးတော့ နောက်ပိုင်းကျတော့ပရိယတ်ကြီးကခွင့်ပြုလာတယ်။အဲ့ဒီအချိန်မှာစာချက်ပြညာကိုယ့်ဟာကိုယ်တို့နေနေချက်လို့ပြောတယ်။အဲ့ဒီအချိန်မှာဘုန်းကြီးတော်ကခွင့်ရရအောင်ဆိုစာမဟာယစာဝချက်ရတဲ့အခါမှာဟောဒီအကြောင်းမှာပိဋကစာအုပ်ကအလုံးများတယ်ညမကြီးကထွက်မြတ်နေပြီးတော့စာအုပ်ပြီ။ ERE Espero ကိုခေမောင်မိုင်းရင်ဒီကောက်ခုဆိုတဲ့ကစာအုပ်ပြီးအများကြီးပဲ။အဲ့ဒီကိုခေမောင်ဆိုတဲ့ကျောင်းကမဟာစီနောက်ပိုင်းတဲ့သင်္ကန်းတော်ဒီကျောင်းမှာလည်းကြာအိတ်နေသွားတယ်။မဟာစီရှင်းတန်ရောက်သွားပြီးကော်ချာဆရာတော်ကြီးလေးပါးတဲ့မှာဒီပါဘာမှမဖြစ်တဲ့ဆရာတော်ဦးစောဝနာဖြစ်တယ်။ဒီလိုပါအိုကေမောပိုကေမောစတုလူသွားတဲ့စာအုပ်ကြီးဒီမှာအများကြီးပဲရှိတယ်။ဘာလို့ပါလို့ဆိုဖတ်ဆရာစာအုပ်ကြီးပြည့်မာယာနာစေစီလာချပကန္တိတထာဂရဥဒန္တိဒီဆုံးနေတာ။စာမကျရတော့ဘုန်းကြီးကအဲ့ဒီစာအုပ်ကြီးဖတ်။နားတယ်တရားကလည်းမဖတ်။နားတယ်ကကြော်တော့ဖတ်။ဒီလိုနဲ့ဖတ်တာကလေးပြန်စဉ်းစားကြည့်ကြည့်950တဲ့ဘာကူရဲ့ခါခါခါပြောနိုင်ဒီသောသစ္စာကိုတည်ပြီးလာဖြစ်တယ်။ဒါပြောနေတာဘာလို့လဲဆိုလို့ရှိရင်စာပေရဲ့တန်ဖိုးအမှန်တမ်းကြီးနေဆိုတာပြောတယ်။စာဟာဒီဖတ်လို့ပဲသိပြီးနော်တရားနာလို့ပဲသိပြီးဒီမှာကတော့ခိုင်ကောင်းတာတရားနဲ့ပြဇာကနာနာရတော့ဓမ္မရိက္ခာတွေဟောသွားတဲ့တရားတွေလည်းမှတ်ပြီးလိုက်တယ်ကိုကိုယ်တိုင်စာဖတ်လို့ရတဲ့အတိတ်တွေလည်းရတယ်ဒီရှားထဲမှာဆုံးမဟောတာတိရရနာနေတယ်ရတယ်ဆိုတော့ဟိုမြတ်စွာဘုရားဟောတဲ့တရားမှာလည်းတစ်လုံးတစ်ပါးကအစောတော်တော်များများဒီကြောင့်မှာ6မိနစ်လောက်နေလိုက်ရတဲ့အချိန်ရဲ့ဖြူချတဲ့ဥဒေနာငယ်ငယ်တော့မသိဘူးအခုချိန်မှာပို့ပြီးတော့ဩတို့အမှန်တမ်းကံကောင်းတာပဲဒီလိုစဉ်းစားကြည့်အဲ့ဒီအချိန်တော့ဆိုရင်ဒီကိရိခိနဲ့မတူဘူးစကိုင်းတော့အဲ့ဒီခေတ္တကဆိုလို့ရှိရင်လူတယောက်သွားတာလည်းနိုင်ငံလေးတွေရှိခုခေတ္တကသွားတယ်နဲ့ဘောကြီးဘောကြီးရှိသေးဘူးပေါ့နော်အတန်ဆက်သက်တွေလည်းမရှိသေးဘူးတိတ်ဆိတ်နေတတ်တာမှာ17နှစ်ရေချိုးတန်တန်းခေါက်လိုက်တယ်လည်းညည်ကြီးကြတာကာလမမကြအဲ့ဒီအချိန်မှာလူတွေနေရုံနဲ့မကဘူးရှင်ကလေးကတော့အဲ့ဒီအချိန်မှာနေပြီ။ရှင်ကလေးရဲ့ကလေးကအဲ့ဒီအချိန်မှာမအောင်ဘူး။သုံးနာရီတန်ရောခေါက်လိုက်ပြီဆိုရင်ရှင်နာလေးရောဆုနာ။သူတို့ကမှစီကံလိုက်နိုင်တဲ့ဘောမျိုးကြုံရရပေါ့။တိတ်ဆိတ်နေတဲ့ခုမှာအဲ့ဒီမှာစကိုင်းတော်မြေတိတ်ဆိတ်နေတဲ့ခုမှာအလုံးတရားမှာအေးညာချမ်းသာ။ဒါကြောင့်မို့ဒီစိတ်ရင်မှုဆိုတာဒီကလေးစကိုင်းတော်မှာစိတ်ရင်မှုအလုံးပြတ်သားပေါ့။အပြည့်အစုံကျမ်းပါလဲအသာချက်တဲ့ကြီးကိုပေါ်လာတဲ့ကျမ်းပါခေါင်းကြီးကစကားရောက်လာတဲ့တကယ်နဲ့တောင်းတဲ့အသာချက်တဲ့ဖွင့်လာနေတိုင်းချအမြဲတမ်းချတစ်ချင်းဖွင့်လာလို့ပါနိုင်ငံများလေးမှာဆိုလို့ရှိရင်ဒီလိုစုညာတဲ့အသံမျိုးကိုသူက noise pollution လို့ခေါ်တယ်ကျမ်းမာရေးကြီးကြတဲ့အရာတစ်ခုကိုသတ်မှတ်တယ်နော်ကျမ်းမာရေးကြီးကြတဲ့အရာတွေကဘာလို့ဆိုလို့ရှိရင်air pollution လေထုပြင်းများမှုအဲ့ဒါလည်းချမှတ်လေးကြီးကြတယ် water pollution ရေမြင့်များမှုဒါလည်းချမှတ်လေးကြီးကြတယ်နောက်ထပ် pollution တစ်ခုကပါလို့ဆိုခေါင်းကပြောတယ် noise pollution သိစိတ်မြင့်တဲ့မှုမရှိဘဲစူးညံနေလို့ရှိရင်အသိဉာဏ်တွေတော့ငြိမ်းချမှတ်လေးကြီးကြတယ်ဒီကလေးခေတ်မှာစကိုင်းတောင်ကြီးကဘုန်းကြီးတို့တော်ခဲ့တဲ့အေးနှစ်ပေါင်း60ပါဝင်တဲ့နာမည်ဒေဂရစကိုင်းတောင်ရဲ့ရေချမ်းမှုမျိုးဒီလေးဆုံးဖြတ်သွားကြပြီ။ညနေဆိုလို့ရှိရင်စကိုင်းတောင်မှာတတိတွေထွက်အပြင်ကမပြောရင်ညနေဒီလိုရိုးရိုးရှိရှိစကားပြင်းတတိအောင်တန်နေကြအဲ့ဒါလို့တောင်းကြီးကြောင်ဆောင်တကယ်ကမ္မထမ်းကြောင်အနေထားမျိုးဝင်ဒီလေးတော့ကြာဆင်းပြည့်ပြည့်သွားလို့စကိုင်းတောင်ကြီးရေချမ်းမှုတွေဖြစ်စင်းသွား။ရေချမ်းမှုတွေဆုံးရှုံးသွားတဲ့နိုင်ငံအသိဉာဏ်တွေလည်းဒီဘာသာနဲ့တော်တော်များများအသိဉာဏ်လေးဒါဒီသိစိဆုံးရှုံးသွားတယ်။ဉာဏ်ရမှုဆိုတာအသိဉာဏ်လေးကိုတိုးတက်ဖို့ရတယ်။အများကဖောက်မှုဖြစ်တယ်။ဒါကြောင့်ဉာဏ်ရမှုကသိအရေးကြီးတယ်။မြတ်စွာဘုရားတခင်ကိုယ်တော်များကရှင်ဉာဏ်သာဆိုတာကိုလောကလုံးကံ။ဉာဏ်သာတာဒီခါတော့ရှင်သာရိပုတ္တရာတို့ရှင်မောကလန်တို့ခရီးဝေကနေလာသူတို့နောက်ကလာတဲ့ပါးပါးတဲ့ဘဲတွေက တပည့်တင်ကတင်ရင်ကြောက်ရှိကိုယ်တော်လေးနဲ့နှုတ်ဆက်ကြပါလို့ကြံပြောလို့နည်းနည်းစူးစူးညံ့ညံ့ဖြစ်လာတဲ့ခါမှာမြတ်စွာဘုရားကသူတွေနဲ့စုကြီးကတရားလေးကြားနေတာပဲခေငါစီမလာတဲ့ကြံရဆိုပြီးတော့နေတော့ဘူးရဲ့အဲစာလိုက်ပါတိချပါနဲ့စူရာနဲ့ပဲမြတ်စွာဘုရားနေတော့ဘာကြောင့်စူရာမကြိုက်တယ်လဲဆိုရင်တိစိတ်ညီတယ်မှုသည်အတိညာဉ်ကိုပြုလို့တဲ့စိတ်ပဲအေးတံမျိုးရုံနဲ့တတိထားကြဖို့ပြန်လာကောင်းပါလေ။စကိုင်းတော်ကြီးကဒီကိဟိုအတန်ချက်ချက်ကြီးပဋ္ဌာန်းရတာကကောင်းပါ။တို့တော့အတန်ချက်ချက်ကြီးကမှန်တယ်ပါလေ။တကယ်ကြီးယောဂီဆိုလို့ရှိရင်တော့ကုဋေချောင်းကြားရုံနဲ့အတန်ချက်ချက်ကြီးများဆောင်သုံးနေတဲ့ဒီလက်ဟုတ်ချီမိုးရှိခိုးပြီးတော့တေယုတ်တေချိုရွတ်နိုင်တော့အလုံးကောင်းတန်းရတာကောင်းပါလေ။သို့သောတချက်တဲ့ဒီဒုက္ခပြေတခါပြန်တဲ့အနိနာအကြောင်းကြီးနဲ့ပြုတ်ပြီးရှင်စာကြည့်လို့မရစာကြဲလို့မရစာအံလို့မရတာမျိုးဖြစ်တာနော်ဒါကြဲစိတ်တည်းထားတော့နိုင်ငံသားတွေမှာကြတာဒါမျိုးတော့မလုပ်အောင်အမေရိကန်တို့ပါဆိုလို့ရှိရင်တရားစိုးလို့ရတယ်ကိုယ်အိမ်မှာလူရှိသလားတော့မသိရဘူးဒါတော့မြင်စူးလို့ရတယ်စကားတော်တဲ့တယ်ပြောလို့ရှိရင်ကြောင်းကြီးကြောင်းကြီးဖြစ်တယ်နော်ကျောင်းကြီးကျောင်းကြီးဖြစ်ဘုရားမှာချောင်းကားတဲ့မြန်မာပြည်မှာစူးညံနေတာဘုရားမှာမဟုတ်တဲ့ဟိုနိုင်ငံကြီးတိတ်ဆိတ်နေတဲ့သူရှိဘုလို့တင်ရတိတ်ကိုနေတယ်မြတ်စွာဘုရားကလည်းညိတ်တက်တာပမနာမပေါ်ကြညိတ်တက်ကိုပမနာမပေါ်ကြစူးညံတာကိုမပေါ်ကြဘူးအေးဒါကြောင့်မလို့ညိတ်တက်မှုပေါ်မှာအခြေခံပြီးတော့ခန္ဓာကိုယ်ရည်ရဆိုင်တရားမှီကိုရှင်ရင်နိုင်တယ်သုံးသပ်နိုင်တယ်နှလုံးသွင်းနိုင်တယ်ဆိုလို့ရှိရင်သောတာပန်ကသုံးမှာဒါလည်းအကျိုးချီးမှုတွေဒုတိယဘဝမှာရွတ်တယ်ပြီးခံစားရရမှာပဲဒီလေတို့ကျိုးစားပြီးတော့အားထုတ်ကြတယ်ဆိုလို့ရှိရင်လည်းဒီဘဝမှာလည်းတရားဥပဒေရနိုင်မှာပဲလို့ကိုယ်စီကိုယ်စီယုံကြည်ပြီးတော့ပြည့်စုံကျိုးဖို့အားထုတ်တော်မူနိုင်ကြပါစေ
Thank you.